ဟုတ်ကဲ့ပမောကဒေါက်တာခင်မချေခင်ဗျာကျွန်တော်တို့ကျန်းမာရေးအတွက်စားသောက်သင့်ပုံကိုအရင်ပြောခဲ့တော့ကဘလို့စားသောက်တွေစားသင့်ဆင်ကျင်သင့်တာတွေကိုအဓိကပြောခဲ့ပေမဲ့ဒီနောက်ပိုင်းခေတ်စားလာတဲ့ fasting လို့ခေါ်တဲ့ဒီအချိန်ပိုင်းအစာမစားပဲနေတာပေါ့နော်အဲ့ဒါကရောကျန်းမာရေးအတွက်ဘလို့အထောက်အကူပြုမလားဆိုတာကိုအဓိကစဉ်းစားမှာပေါ့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆင်မရေ
မှန်ပါတယ်ဒီနေ့ကဘာနဲ့ချီပြီးတော့ဗောနော်ဒီအချိန်ပိုင်းအစာမစားပဲနေခြင်း intermittent fasting ဗောနော်ဆိုဒါကကြတော့ဒီနေ့ကဘာမှာရေပန်းစားလာတယ်အခုမှတော့မဟုတ်ပါဘူးဆယ်စုနှစ်လောက်မကတော့ဘူးဗောနော်ဒါပေမဲ့ပိုးပြီးတော့ရေပန်းစားလာတယ်ကျမတို့ကျမရေရှူတောင်းပါရောဒီစေပညာရှူတောင်းပါရောအဟာရရှူတောင်းပါရောနှစ်ခုလုံးမှာဒါကုထုံးတစ်ခုလို့တောင်ပြောလို့ရတယ်ကျမတို့ patient အနေနဲ့ဒါအများကြီးအသုံးတည့်တယ်ကုထုံးတစ်ခုလိုမျိုးဖြစ်တယ်။နောက်ပြီးလို့ရှိရင်သူတေသနာတွေလည်းဒါကျမကိုယ်တိုင်ပါတဲ့သူတေသနာတောင်ဒါ15နှစ်18နှစ်လောက်ရှိပြီပေါ့နော်။အဲတော့အဲ့ဒီကရလာတဲ့ကမ္ဘာလုံးဆိုင်ရာသူတေသနာတွေကလည်းအခုလိုအချိန်ပိုင်းအစာမစားပဲနေခြင်းကြောင့်ဒီကျမရေးကောင်းကျိုးတွေအတွက်ဘလို့ရှိလဲဆိုတော့ကမ္ဘာလုံးဆိုင်ရာသူတေသနာတွေတောင်မှဒါတော်တော်ရာကနန်းကျော်သွားပြီပေါ့နော်။အဲဒါတို့ကျမတို့တစ်နှစ်တစ်ခါ strategic review လို့ပြောတဲ့ကမ္ဘာလုံးဆိုင်ရာဒီ intermittent fasting နဲ့ပတ်သက်သူတေသနာတွေကိုကျမတို့ပြန် review လုပ်ပြီးကျမတို့အကြံပေးတဲ့ paperထုတ်တယ်ပေါ့
နော်ဟုတ်ကဲ့ဆရာမအဲ့တော့ဒီအချိန်ပိုင်းမစားတာကဘယ်လိုပုံစံမျိုးလောက်ရတာလဲဆရာမဟ
ိုကျမတို့မြန်မာလူမျိုးတွေအတွင်းနဲ့ဆိုလို့ရှိရင်တော့တိတ်ပြီးတော့ဥပမာလေးနဲ့နှိုင်းပြောရမယ်ဆိုလို့ရှိရင်ဒါကျမတို့မြန်မာပြည်ကဗုဒ္ဓဘာသာမှာထေရဝါဒကိုကိုယ်ကျယ်ဗုဒ္ဓဘာသာတိုင်းပြည်ဆိုတော့ကျမတို့ဝါရင်း၃လဆိုရင်အထူးသဖြင့်ကျမတို့တွေဥပုသ်ဆောင်ကြရတယ်ဒါပုံမှန်ကျမတို့လူသားတွေอ่ะအဲ့တော့ဒီဖျားသားတော်သမီးတော်တန်ငါးရီနဲ့တိလရှင်နေရတော့တနှစ်ပတ်လုံး365ရက်လုံးသူတို့ကတော့ဒီဝိကာလဘောဇနာဆိုတဲ့ညစာမစားပဲနဲ့ဒီနေကင်း12နာရီရနေပြီးတော့နောက်နေ့မနေ့အာယုံဇွန်အထိဆိုတော့ဒါ18နာရီပေါ့18နာရီတိတိအစာမစားပဲနဲ့ဖြတ်ထားကြတယ်ဒါကအင်္ဂလိပ်လိုခေါ်တဲ့ intermittent fasting ဆိုတာအဲ့ဒီအောက်မှာသွားပြီးတော့အကျိုးတရားမှုဝင်သွားတယ်ပေါ့နော်အဲ့တော့ဒါ intermittent fasting လို့ပြောတဲ့ဒီအချိန်ပိုင်းအစာမစားတာကဆိုရင်ဘာသာရေးအရာလည်းရှိတယ်ဒါကမ္ဘာပေါ်မှာရှိတဲ့ကျမတို့ရဲ့ဗုဒ္ဓဘာသာရှိမယ် Christian ဘာသာရှိမယ်အစ္စလာမ်ဘာသာရှိမယ်ဂျူးဘာသာရှိမယ်James ပေါ့နော်ဆိုဒီလိုမျိုးဘာသာကြီးတွေအားလုံးမှာလဲဒီ fasting intermittent fasting ဆိုတာကဟိုးကျွန်တော်တို့မမွေးကြီးနှစ်ပေါင်းအိုးရာနဲ့ချီတဲ့ကေရာရှိခဲ့တာလေအဲ့တော့ဘာပဲပြောပြောဒါကဒီအချိန်ပိုင်းအစာမစားဘူးဆိုတာဒီနေ့သိပ္ပံနီးကြဆေးပညာရှုထောင့်နဲ့အဟာပညာရှုထောင့်ကနေလေ့လာကြတဲ့အခါကျတော့သူတေသနာတွေအများကြီးပဲလှုပ်တော့ပို့ပြီးတော့အကြံပြုချက်တွေပေးရတာပို့ပြီးကောင်းလာတယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့အရင်တုန်းကတော့ဒီဘာသာရေးအရာဟိုစိတ်ဆက်ရှင်အောင်ဟိုခံနေရှိအောင်စိတ်ကိုထိန်းချုပ်နိုင်အောင်ဆိုတဲ့သဘောမျိုးနဲ့အဓိကအလုပ်ခဲ့ကြတာပေါ့ဆက်မနော
်ဟုတ်ကဲ့
ဒါပေမဲ့အခုလိုကျန်းမာရေးအတွက်အထောက်အကူပြုနေတာတို့တော့အဓိကပြောတာမျိုးတိတ်မတွေ့ခဲ့ရဘူးပေါ့နော
်
အခုတော့ဆက်မလို့လေ့လာပြီးတော့တွေ့ရှိလာတဲ့အနေအထားကကျန်းမာရေးအတွက်ပါအထောက်အကူပြုနေတာကိုတွေ့ရတဲ့သဘောပေါ့
ဟုတ်ကဲ့ရှင်အဲ့ဒါကဘာဖြစ်လို့လဲဆိုတော့ကျမတို့ဒီကမ္ဘာလုံးဆိုင်ရာအဟာရကမ္ဘာလုံးဆိုင်ရာသူတေသနာစစ်တမ်းကြီးကောက်တယ်ပြီးလို့ရှိရင်ကျန်းမာရေးစစ်တမ်းကြီးကောက်တယ်ယောဂါတွေဖြစ်ရခြင်းအကြောင်းဘာလို့ဖြစ်တာလဲဆိုအဲ့ဒါတွေအပေါ်မှာမူတည်ပြီးတော့အဲကုထုံးတွေကိုသိပ္ပံနီးကြခင်မိတဲ့ဆေးဝါးတွေနဲ့ကုထုံးတွေအာနောက်ထပ်ကုနာရိုးရာယဉ်ကျေးမှုနဲ့ပတ်သက်တဲ့ကုထုံးတွေနဲ့ကုတယ်အဲ့ဒီတည်းမှာဒီ intermittent fasting ကသူကတော်တော်လေးအကျိုးတရားမှုများတဲ့သူတေသနာအဖြေကောင်းတွေတွေ့လာရတယ်အဲ့တော့ဒီဥမာဒီအချိန်ပိုင်းအစာမစားပဲနေလိုက်ခြင်းကြောင့်ကျမရေးအတွက်ဘလောက်ထိအကျိုးတရားမှုတွေရှိလဲဆိုလို့ရှိရင်ဒါတော်တော်များများလဲစာရီဖတ်တည်နေဖတ်တော့သိနေကြရတယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့ဒီအချိန်ပိုင်းမစားတာကြောင့်ဘလို့အကျိုးကျေးဇူးတွေအဓိကရှိလဲဆရာမ
အဓိကကတော့ဒီနေ့ weight ချခြင်းတဲ့သူတွေပေါ့နော် weight loss ပေါ့ weight ချခြင်းတဲ့သူတွေဆိုတော့ခုန overweight ဖြစ်ပြီးတော့ obesity အဝလုံယောဂခံစားနေရတဲ့သူတွေက weight ချခြင်းနဲ့ဆိုအဲ့ weight ချတဲ့ညမှာဒီအချိန်ပိုင်းအစာမစားပဲနေခြင်း intermittent fasting ကိုကုထုံးတစ်ခုအနေနဲ့သုံးလို့ရတယ်ဆိုသုံးတာလည်းအောင်မြင်မှုတွေအများကြီးတွေ့လာရတယ်နောက်တစ်ခုကကြတော့အဲ့လိုတွေဖြစ်ရခြင်းကလည်းဒီနေ့ကမ္ဘာလုံးဆိုင်ရာကမ္ဘာလူဦးရေရဲ့ကမ္ဘာလူဦးရေဒီနေ့ဆိုရင်ဒါ 8.5 8.1 billion ပေါ့နော်အဲ့တော့နေတဲ့ကမ္ဘာလူဦးရေမှာအဲ့ကမ္ဘာလူဦးရေမှာလူဦးရေ၈ယောက်ကိုမေးလိုက်လို့ရှိရင်တော့တစ်ယောက်လောက်မှာကအနည်းဆုံးဒီ diabetes မှာအမျိုးအစားနှစ်ပေါ့နော် type 2 diabetes တော
့စီဂျိုပါဆရာမနော
်ဟုတ်ကဲ့စီဂျိုမာမာဒီအမျိုးအစားနှစ်ပေါ့နော်ဒီမျိုးရိုးကြောင့်လာတာမဟုတ်ဘဲနဲ့ကိုယ့်ရဲ့စားတောင့်နေထိုင်မှုစနစ်ကြောင့်ခံစားရတဲ့စီဂျိုယောဂါပေါ့ဆိုအဲ့ဒီ type 2 diabetes ကိုခံစားလာရတဲ့ကမ္ဘာလူဦးရေကတစ်နှစ်တစ်နှစ်အများကြီးများတဲ့များတဲ့များလာတော့ကမ္ဘာလုံးဆိုင်ရာစစ်တမ်းတွေကောက်လိုက်တော့လူတွေတေသွားခြင်းရဲ့အကြောင်းရင်းတွေသူတွေသနာလောက်လိုက်တော့လေ ဒီ chronic disease တွေမှာ
ရေရှည်ဖြစ်တဲ့ယောဂါပါဆရာမနော် chronic ဆိုတော့
ဟုတ်ကဲ့ဟုတ်ကဲ
့နားသာရှင်
းအဲ့တော့ဒီစီတူဆိုတာကြီးကထိတ်ဆုံးကနေပြေးနေတယ်အဲ့တော့စီယိုယောဂါကြောင့်သေးတယ်ကန်ဆာယောဂါကြောင့်ပြီးရင်ဒီသွေးတို့ high blood pressure နဲ့ hypertension ပေါ့နော်ဒါတွေကြောင့်သေးတယ်နောက်တစ်ခုကဒီ cardiovascular နှလုံးနဲ့ပတ်သက်တဲ့ယောဂါတွေကြောင့်သေးတယ်နောက်တစ်ခုကကြတော့ဒီအယိုးကြောနဲ့ပတ်သက်တာကတော့နောက်ပိုင်းနေတာပေါ့နော်ဆိုအဲ့တော့ဒီလိုမျိုးယောဂါတွေကြောင့်ဖြစ်သွားတယ်ဆိုတော့တေပြောက်မှုဥယျာဉ်များလာတဲ့အဖြေတို့စစ်တမ်းကောက်ပြီးဘယ်လိုကုထုံးနေလဲဘယ်လိုကုကြမလဲဆိုပြီးတော့သုတေသနအနေနဲ့ရှာဖွေတဲ့နေရာမှာအခုဒီအချိန်ပိုင်းအစာမစားဘဲနေခြင်း intermittent fasting ကတတော်ကိုအရေးပါတဲ့နေရာကိုရောက်လာတယ်ဒါသုတေသနတွေ့ရှိချက်ဒီအဖြေဒီမှာတော့ကျွန်တော်တို့မှာ statistic ရာဂိုင်းနှုန်းတွေရှိတာပေါ့နော်စရင်းရင်းရတော့အဲဘယ်ဟာဆိုလို့ရှိရင်ဘယ်နေရာဂိုင်းနှုန်းဘယ်အမျိုးသမီးဘယ်အမျိုးသားအဲဘယ်အသက်အရွယ်မှာဆိုရင်ဘယ်ဟာကဘလောက်ဒါမျိုးတွေလည်းအများကြီးရှိတယ်အဲ့တော့ဥမာအနေနဲ့ပြောရမယ်ဆိုလို့ရှိရင်ဟိုရိုးရိုးတန်းတန်းဒူတယောက်ကပြောမယ်ဆိုရင်တော့အမလေးစားဖို့တောက်ဖို့တောင်မှမနေ့ရုံးကန်နေရတာအချိန်ဖြတ်ပြီးစားပါလို့ဘာလို့ဆိုတာကကိုယ်နဲ့မဆိုင်တယ်လို့မျိုးပေါ့နော်အဲအသက်မတည့်ပါဘူးလို့မျိုးဒါမျိုးတွေးကောင်းတွေးနိုင်တယ်ဒါလည်းအမှန်ဘူးလားဆိုတော့မှန်ပါတယ
်ဟုတ်ကဲ့အဲ့ဒီတော့ဘလိုမျိုးနားလည်အောင်ထောက်ပြကျင်းနေစမယ်
အဲ့တော့ဘဝကိုရုန်းကန်နေတဲ့နေရာမှာမနေ့စာညစာနေကင်းစာတော့ရတာလေးနဲ့လက်တကမ်းမှာဘဝအသက်ရှင်တန်ရေးအတွက်လူပြီးစားနေရတဲ့ဒုက္ခဒုက္ခတွေကြုံနေရတဲ့ကျွန်တော်တို့မြန်မာပြည်လူနေရာမျိုးမှာအခုလိုအချိန်ကြာပြီးစားပါဆိုတာကိုပြောတဲ့အခါမှာနားထောင်နေတဲ့လူတွေအနေနဲ့ပေါ့နော်ဒါမျိုးထင်ကောင်းထင်တဲ့လူတွေလည်းရှိတယ်ဒီအတွက်လည်းကျွန်တော်တို့ကဒါလက်ခံပေးရမှာပဲလေအဲ့တော့ဒါပေမဲ့အဲ့ဒါကြောင့်ပြဿနာကြီးဖြစ်ပြီးတည်သွားတာဘယ်ဆင်းမှတော့မကုနိုင်တဲ့လူတွေရတယ်။ရာဂိုင်းတော့အများကြီးတိုးလာတယ်။ဒါကြောင့်မို့လို့ဒီလိုအချိန်ပိုင်းမစားဘဲနဲ့ဖြတ်ထားခြင်းကြောင့်ကျန်းမာရေးအတွက်ဘလောက်ထိကောင်းကျိုးလေးတွေရှိရဲဆိုတာကိုတော့ကျွန်တော်တို့ဒါပြောသင့်တယ်ပေါ့နော်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ။